ဒုဗိညာလီကိုဖိနှိပ်တဲ့မြန်မာအစိုးရတပ်တွေရဲ့လူခွင့်ရေးချိုးဖောက်ကျူးလွန်တဲ့လုပ်ရည်ဒီဟာနိုင်ငံတကာဥပဒေအရရာဇဝတ်မှုမြောက်တယ်လို့ယူဆနိုင်ပွဲရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်မြန်မာအစိုးရဘက်ကပြောကြားချက်တွေကိုသူတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းနိုင်မှုလဲကုလသမဂ္ဂအချက်လက်ရှာဖွေရေးအ ရေးကောင်စီညီလာခံကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရက်စ်မန်ကကုလသမဂ္ဂသတင်းဌာနနဲ့အင်ကာနီကတိစုံမင်းမြန်ကမှအဲ့ဒီလိုပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့ရရှိထားတဲ့အချက်လက်တွေအရနိုင်ငံတကာဥပဒေအောက်မှာရာဇဝတ်မှုမြောက်တယ်လို့ယူဆနိုင်ပွဲရှိနေကြောင်းသူကအခုလိုပြောပါတယ်
။ There is likelihood that crimes under international law has been committed. But that needs to be qualified.
နိုင်ငံတကာဥပဒေအရရာဇဝတ်မှုတွေလို့ယူဆနိုင်ပွဲရှိနေပါတယ
်။
ဒါပေမဲ့ဒီဥပဒေကိုချိုးဖောက်ပြီးရာဇဝတ်ကျူးလွန်မှုတွေဖြစ်ခဲ့တယ်လို့တိကျတဲ့အသုံးအနှုန်းတွေအချက်လက်တွေထပ်ပြီးရှာဖွေဖို့လိုနေပါတယ်။ဆိုတော့ကျွန်တော်တို့လည်းဒီဖြစ်မှာပဲရှိပါသေးတယ်။အချက်လက်တွေရှာဖွေစုဆောင်းနေတဲ့ကဏ္ဍဦးအဆင့်မှာပါ။လာမယ့်စက်တင်ဘာလအထိကျွန်တော်တို့အဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်တာအချက်လက်ရှာဖွေစစ်ဆေးတာစတာတွေကိုအဓိကထားလှုပ်ဆောင်တော့မှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရပ်တွေနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်တိုင်ထုတ်ပြန်တဲ့ကြေညာချက်မှာလည်းကျူးလွန်သူတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်တကယ်လို့ပုဂ္ဂိုလ်တဦးချင်းစီဒါမှမဟုတ်အဖွဲ့အစည်းလိုက်ဒါမှမဟုတ်အစ်စ်မြင့်တာဝန်ရှိသူတွေတောင်ပါဝင်ပတ်သက်နေတယ်လို့တပ်တွေအထောက်အထားတွေထွက်ပေါ်လာခဲ့ရင်မြန်မာဆွေရဘက်ကအပြစ်ပေးအရေးယူမယ်လို့သူတို့မျှော်လင့်နေအကြောင်းဒရုစ်မန်ကပြောပါတယ်။အခုလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အနေနဲ့တွေ့ရှိတဲ့ရလဒ်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နိုင်ခြင်းလူမျိုးတုံးတပ်ဖြတ်မှုဆိုတာဖြစ်ခဲ့သလားဆိုတဲ့မေးခွန်းကိုတော့
On the basis of methodological principles, we have deliberately refrained from.
ဒီပညာပိုင်းဆိုင်ရာနဲ့မူပိုင်းဆိုင်ရာအခြေခံပြီးဥပဒေနဲ့အညီသတ်မှတ်ချက်တွေဟာကုလသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတို့ရဲ့ပြဋ္ဌာန်းချက်တွေအတိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အစီအစဉ်အစားတစ်ခုလုံးပေါ်ယုံကြည်အားကိုးရမယ့်အပိုင်းကတော့အချက်လက်တွေကိုအရင်တွားရှာပြီးမှဆုံးဖြတ်ချက်ချမှတ်ထားတာပါ။ကြိုတင်သုံးသပ်ကောက်ချက်ချတာမျိုးမဟုတ်ပါဘူး။အချက်လက်တွေကိုစူးစမ်းရှာဖွေထားတာပါ
။အခုလိုပြင်းထန်တဲ့လူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားတဲ့အစီအစဉ်ကကိုမြန်မာအစိုးရဘက်ကငြင်းပယ်ခဲ့တဲ့အပေါ်မှာသူ့ရဲ့တုံ့ပြန်ချက်ကတော
့ Well, here again, I think the facts are overwhelming, they're voluminous.
ဒီနေ့များပြားတူးနေတယ်နဲ့ရှိနေပြီးအဲ့ဒါတွေကခိုင်မာပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုတကယ်တမ်းမသွားဘဲနဲ့ကိုဘာတွေဖြစ်ခဲ့လဲ၊ဘာတွေဖြစ်နေလဲဆိုတာနဲ့ဆက်ဆက်တဲ့အချက်လက်တွေအများကြီးရှိပြီးသားပါ။ဒါကြောင့်အဲ့ဒီမှာဘာဖြစ်ခဲ့လဲဆိုတာနောက်ဆုံးစမ်းစစ်ချက်ချမှတ်ဖို့ရကျွန်တော်တို့အတွက်ကြံစည်မှရှိပါဘူး
။သူတို့ဖွဲ့ရဲ့အစီအခံစာအတွက်ပြည်စုံကျေပြန့်တဲ့တွေ့ဆုံမင်းမြတ်မှုတွေလုပ်ခဲ့သလိုဘင်္ဂလားဒေ့ရှ်၊ထိုင်း၊မလေးရှားစတဲ့နိုင်ငံတွေအပါအဝင်လူပေါင်း600ကျော်ကိုတွေ့ဆုံမင်းမြတ်ခဲ့တယ်လို့မာဇူကီဒရုစ်မန်ကပြောပါတယ်။အစီအခံစာကိုလည်းဗတ်ပေါင်းစုံကနေတင်ပြထားတယ်လို့သူကဆိုပါတယ်။ဆက်လက်ပြီးတော့မြန်မာအစိုးရအနေနဲ့သူတို့နဲ့တွေ့ဆုံဖို့လေMr. Darusman ga akhu lo tai twan ba bae.
Myanmar government would want to know the truth about this whole thing. And so we would
like to know ni ne le phi ya de khu lo ne pat de lo a chin ni man ni ko ti chin ni da ba. Da chaung ne Myanmar a soe ya ko tai twan chin da ga chanar lo ne pit so mu ba. Thuru ma le ko bai chaung pya jet dwi a chi ni yee da tha da bi shi khaw shi ma ba. Da ri ko le chanar lo a sin ka da le ma the twin phaw pya lo ya ba de.
မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးရွှေမိုးချုပ်ကန်ထားတဲ့အခြေအနေဟာတကယ့်စိတ်ခေါ်မှုအခက်အခဲဖြစ်နေတယ်လို့မြင်ကြောင်းမာဇူကီဒရုစ်မန်ကတိစုံမင်းမြန်ကမှပြောပါပါတယ်။လူခွင့်ရေးကောင်စီညီလာခံမှာတင်းလာနေကသူကိုယ်တိုင်တင်သွင်းခဲ့တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီအခံစာမှာလည်းကချင်နဲ့ရှမ်းပြည်နယ်ဘက်ကတည်ရတဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့လူခွင့်ရေးအခြေအနေတွေလောက်အတိုင်းအတာပမာဏနဲ့တက်ရောက်မှုတွေမကြီးမားလာပေမဲ့ပုံစံစင်တူဖြစ်ပြီးတချို့လူခွင့်ရေးချိုးဖောက်မှုပုံစံမျိုးတွေကမြန်မာနိုင်ငံအနှံ့မှာဖြစ်နေတယ်လို့ပြောကြားသွားပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေစုံစမ်းဖို့သူတို့ဖွဲ့ရဲ့တောင်းဆိုချက်ကိုမြန်မာအစိုးရကလက်မခံဘူးလို့လည်းလူခွင့်ရေးကောင်စီကပြောကြားခဲ့ပါတယ်ရှင်။